တခိုင်ပြည်နယ်တွင်မှဘာသာရေးလူမျိုးရေးပြိပခါတွေဖြစ်ပြီးကြောက်တော်မျိုးနယ်ထဲမှာတော့ရာကနန်းရှိတဲ့တန်တရာရှိသူတွေကိုနှစ်နှစ်ကြာတဲ့အချိန်ကျမှလာရောက်ဖမ်းဆီးမှုတွေလုပ်နေရလို့ဆိုပါရယ်ဒီအကြောင်းအသေးစိတ်ကိုမအေးမာကပြောပြပေးမှာပါခင်ဗျာ
လူမျိုးရေးဘာသာရေးပြိပခါတွေဖြစ်ပွားခဲ့ရတဲ့ရခိုင်ပြည်နယ်တွင်မှဒေသခံလူထုကတည်ငြိမ်အောင်ကြိုးစားနေတဲ့ကြားကပဲမကြာခဏဆိုသလိုတင်းမာမှုတွေဖြစ်နေရတာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်ထဲမှာတော့ဒီရပိုင်းတွင်ရွာသားတွေကိုပြိပခါမှာပါဝင်ပတ်သက်တယ်ဆိုတဲ့တန်တရားနဲ့လိုက်လံဖမ်းဆီးမှုတွေဇက်တိုက်လှုပ်လာကြောင်းစစ်တွေမျိုးကရမရဖတူဖြစ်တဲ့ဦးတန်းထွန်းကပြောပြပါတယ
်ဒီလိုပြဟို2012ကအဲဘင်္ဂလီနဲ့ရခိုင်နဲ့ပြိပခါဖြစ်ခဲ့တယ်လीအဲဒီမှာနှစ်ဖက်အသေးကြောက်ပြီးရှိကြတယ်ခင်ဗျာတစ်ဖက်ဒီကြောက်ပြောက်ပြီးရှိကြတော့အခုဆိုရင်နနစ်လည်းကြော်လာပြီခင်ဗျာနနစ်လည်းကြော်လာပြီဆိုတော့ဥကဘာဖြစ်နေလဲဆိုတော့ရွာတရာကိုသွားလိုက်ရေအားမင်းပြစ်သွားတဲ့ policy ဖမ်းသွားလိုက်နောက်တစ်ခါအဲဒီမတင်ကောင်းမှုနဲ့ဖမ်းသွားလိုက်ဖမ်းသွားပြီးတော့အဲ့ဒါကိုနည်းနည်းအကြံပိုင်းလုပ်ပြီးငွေသေးသေးထုတ်လိုက်အဲ့လိုဖြစ်နေတော့ဥကဘာဖြစ်နေလဲဆိုတော့အဲ့ဒီဟာကိုအမိပြုတ်ပြီးတော့ဟိုရဲကဟိုအကြံပိုင်းလုပ်လို့ဖြစ်နေလို့ရာသူရသားတွေကတော်တော်လေးမချင်မနှက်ဖြစ်နေခင်ဗျာအဲ့ဒါလေအကုန်လုံးကကိုတဲခံလားသူတဲခံလားဗာမန်းလေးဖြစ်နေဦးကဘာမှမဆန်တဲ့လူလဲအပန်းခံရအဲ့လိုချင်းဖြစ်နေဟိုတစ်နှစ်ကျော်လာပြီကနှစ်နှစ်ကျော်လာကိုကကိုလုတ်ခံစားတော့နေဗာမန်းညာကိုဒီဖမ်းသွားအဲ့ဟိုကပါတယ်ဆိုပြီးတော့အဲ့လိုအမျိုးတွေရှိရှိနေတော့ကျော်သားတွေကအနေနဲ့ဟိုရဲလာရင်စိုးရင်ထိရန်ဖိတ်လက်နေရတဲ့အနေအထားမျိုးတွေရှိနေ
ရခိုင်ပြည်နယ်အတွင်းတင်ငိမ့်စားပြုတ်လာနေတဲ့အချိန်အခုလိုမျိုးဒေသခံတချို့ကိုဖမ်းဆီးနေတဲ့လောက်ရက်တွေဟာတရားဥပဒေစိုးမိုးမှုကိုထိရိုက်လာနိုင်တယ်လို့လည်းဆိုပါတယ်
။အခုကျွန်တော်တို့ဒီမှာကပဋိပက္ခကအခုငြိမ်သက်တဲ့အချိန်ရောက်နေပြီခင်ဗျာနော်။ဘင်္ဂလီရခိုင်ပဋိပက္ခကတော့လောလောဆယ်ငြိမ်သက်တဲ့အချိန်ရောက်နေပြီ။အဲဒီငြိမ်သက်တဲ့အချိန်ရောက်နေတဲ့အချိန်ရောက်မှာမှဒီလိုဖမ်းဆီးတွေဖြစ်လာတော့ရခိုင်တွေကဘာဖြစ်လာလဲဆိုတော့အဲ့ဒီဘင်္ဂလီတွေရဲ့ရဲအပေါ်မှာမချီနေမှုတွေအများကြီးဖြစ်လာတယ်
။ဟုတ်က
ဲ့။ကောင်းကျိုးမဟုတ်တာဆိုးကျိုးပေါ့။အဲ့တော့လုံလုံရေးကိုတာဝန်ယူရတဲ့เนาะဥပဒေဘက်တော်သားတွေနဲ့ဥပဒေပေါ်လေးနေတဲ့လူတွေရှားမှာဒီလိုတစ်ဖက်နဲ့တစ်ဖက်ရှားမှာမျိုးသင်္ကန်းမှုတွေညားလာတာဟာဥပဒေစိုးမိုးရေးကိုလည်းအားနည်းစီလေက
ြတချို့လည်းအဖမ်းဆီးခံရပြီးတချို့ကလည်းလာဖမ်းတယ်ဆိုတဲ့သတင်းကြားတဲ့အတွက်ထွက်ပြေးတိမ်းရှောင်မှုတွေလုပ်နေရတယ်လို့ဆိုပါတယ်ဒါပေမဲ့ရွာသားတွေဟာသူတို့တွေကိုတရားခံနေဖြစ်ဆွဆွဲထားခြင်းရှိမရှိဆိုတာကတော့မသိကြဘူးဆိုပြီးမြို့မိမြို့ဖတွေကဆိုပါတယ်ဒီလိုဖမ်းဆီးမှုတွေနဲ့ပတ်သက်လို့ကြောက်တော်မြို့ကရခိုင်လူမှုအဖွဲ့အစည်းတွေနဲ့ရမရဖတွေကတော့ရခိုင်ပြည်နယ်အစိုးရထံတိုင်ကြားမှုတွေလုပ်နေလို့ဆိုပါတယ်ကြောက်တော်မြို့နယ်တဲကကြေးရွာတွေမှာဒီရပိုင်းတွင်နေ့စဉ်ဖမ်းဆီးမှုတွေလုပ်နေရတဲ့ပတ်သက်လို့ရဲအာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်